ဒေါ်မဆန်းစုကြည်ရဲ့တရုတ်နိုင်ငံချစ်ကြည်ခီးစဉ်တွင်နိုင်ငံဆက်ဆံရေးအလေးထားကြောင်းပြသတဲ့အနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်ရန်ငွေတန်းတထောင်ထောက်ပံ့မှုအပါအဝင်မြန်မာညီငယ်ရေးအောင်မြင်မှုအတွက်အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်ရေးတရုတ်အစိုးရဘက်ကကတိပြုခဲ့တဲ့အကြောင်းမြန်မာအစိုးရတာဝန်ရှိသူတွေကမနေ့ကပြောကြားခဲ့ပါတယ်ဒီခီးစဉ်ဟ
ံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့၅ရက်ကြာတရုတ်နိုင်ငံချွတ်ကြီးရေးခီးစဉ်ကနေရခဲ့တဲ့အကျိုးရလဒ်တွေနဲ့ပတ်သက်လို့အတူလိုက်ပါသွားတဲ့ဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်ထင်ကမြမရုပ်တံသတင်းဌာနကိုအခုလိုပြောကြားခဲ့ပါတယ
်။သီတံမြင်လာတဲ့ရလဒ်နှစ်ခုကတော့ကျွန်တော်တို့ဒီကွန်လွန်ဒရာတိဆောက်ဖို့အတွက်ဖြစ်နိုင်ရေးလေးလာတိုင်းတာတဲ့သဘောတူညီချက်တရားကိုကျွန်တော်လက်မှတ်ရေးထိုးရင်းဖြစ်ပါတယ်။နောက်တစ်ခုကတော့မြန်မာနိုင်ငံရဲ့တို့တဲ့အောင်မြင်မှုတွေနန္ဒနိုင်ငံရဲ့ဆက်ဆံရေးကိုအလေးထားကြောင်းပြတဲ့အနေနဲ့ကျွန်တော်တရုတ်ပြည်သမားနိုင်ငံမြန်မာနိုင်ငံကိုပေါ့နော်ထောက်ပံ့ငွေယွန်း1ဘီလီယံတန်းတထောင်ပေါ့နော်ဒါ grant ပေးရဖို့အတွက်သဘောတူညီဖြစ်ပါတယ်နောက်တစ်ခုကတော့အရေးကြီးတဲ့ကိစ္စကတော့ကျွန်တော်တို့မြန်မာနိုင်ငံမှာငင်းချမ်းရေးညီလာခံကြီးတရားပေါ့နော်21ရာစုပြည်လုံးညီလာခံမကြမီကျင်းပမှာဖြစ်ပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်လို့လည်းဒါအဲဒီအောင်မြင်ရေးအတွက်တရုတ်ဘက်ကနေကုညီပံ့ပိုးပေးဖို့ညီနိုင်ဆွေးနွေးတဲ့အခါမှာတရုတ်ဘက်ကလည်းအပြုသဘောကုညီပံ့ပိုးဆောင်ပေးဖို့အတွက်သူကနေပြီးတော့ခရီးပြေပြောကြားခဲ့ပါတယ်
။ဒါပြင်ဒေါက်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်မတိုင်ခင်ရပ်ပိုင်းလိုမှဖွဲ့စည်းခဲ့ပြီးနိုဝင်ဘာလ17ရက်နေ့မှာအစီရင်ခံစာထုတ်ပြန်မှုရှိတဲ့မြမအစိုးရရဲ့အေယာဝတီမြစ်စုံမြစ်ညာမြင်ဝမ်းရေအားလျှက်စစ်စီမံကိန်းများလေလာစီစစ်သုံးသပ်ရေးကော်မရှင်ကိုလည်းတရုတ်အစိုးရဘက်ကလက်ခံကြောင်းအတူလိုက်ပါသွားတဲ့လျှက်စစ်ဝန်ကြီးဌာနအတွင်းဝင်ဦးထိန်တွင်ကပြောပါတယ
်ခီးစဉ်နဲ့ပတ်သက်လို့တော့ကျွန်တော်တို့ဒီလျှက်စစ်နဲ့စွန့်ရင်ကဏ္ဍနဲ့ပတ်သက်ပြီးတော့ထို့တပြင်တော့ကျွန်တော်ဒီမြစ်ဆုံစီမံကိန်းလည်းဆွေးနွေးကြပါတယ်မြစ်ဆုံစီမံကိန်းကတော့ကျွန်တော်တို့အခုဖွဲ့စည်းထားတဲ့စနေနေ့ကဖွဲ့စည်းထားတဲ့ကော်မရှင်ကိုသူတို့အနေနဲ့လက်ခံပါတယ်လက်ခံတဲ့အတွက်ဒီကော်မရှင်ရဲ့အဆုံးဖြတ်ကိုလည်းသူတို့လေ့တာမှဖြစ်ပါတယ
်အမေရိကန်ဒေါ်လာ3.6 ဘီလီယံအကုန်ကျခံတည်ဆောက်မဲ့မြစ်စုံဆယ်စီမံကိန်းကို9နှစ်ကြာရပ်ဆိုင်းထားတာနဲ့ပတ်သက်လို့ NLD အစိုးရဘက်ကမျက်မျှတတကင်တွယ်ဖြေရှင်းပေးဖို့တရုတ်ကလူလာကြောင်းတရုတ်ဝန်ကြီးချုပ်လီခတ်ချန်းကဒေါက်ဆန်းစုကြည်နဲ့တွေ့ဆုံရမှာပြောကြားခဲ့တာပါဖြေရှင်းဖို့နီလန်အမျိုးမျိုးရှိတဲ့အထက်မြစ်စုံဆယ်စီမံကိန်းကိုပြန်ဆမဲ့နီလန်ကတော့ဖြစ်နိုင်ခြေအလွန်နည်းပါကြောင်းတရုတ်မြန်မာဆက်ဆံရေးလေလာနေသူတပ်ပါတီပါ Institutionညွန်ကြားရမှုဒေါက်တာခေစောင်းဝင်းကတုံးသက်ပါတ
ယ်။ကျွန်တော်ပြောမယ်ကျွန်တော်လက်ရှိမြစ်စုံဒီကနာဆောက်ပြီးတော့အင်မတန်ကိုခင်းနေတယ်။တချို့ပြောမယ့်ရှိတွေကလည်းသူရဲရှိနေတဲ့ဆောက်လိုက်ဆောက်မယ်တဲ့။အခုတော့ပြောမဖြစ်သေးဘူးပေါ့လေ။အဲ့တော့ပြောနေတာပါလဲရှိတာကတော့တချို့နေရာမှာတက်လို့ရှိရင်ဒီမိပညာရှင်တွေနော်ပညာရှင်တွေအချက်အလက်ယူရတော့မယ်ကျွန်တော်လည်းကမြစ်စုံကမဖြစ်နိုင်ဘူးဆိုလို့ရှိရင်အခုပြောကြည့်ပါဦးမြေပေါ်ဒီမှာလက်နဲ့ရှိတွေကြီးရဲ့ရေကြီးနေတယ်နော်။ဘာလို့ဒီဘက်ပဲဖောက်ရကြလဲနော်ဟာဒီကြီးပါမှသမရရောဘာလို့ဆင်းပြီးဟိုဟာလေးကြီးဒီဟာလေးကြီးမဖြစ်ဘူးလေဟုတ်မလားအဲ့တော့ဒီဟာရတွေကိုတရားစစ်တစ်ခုနဲ့မကြည့်နဲ့ဒီရေကြီးမှုထင်းတင်းလေးပေါ့လေနော်မျိုးစလုံးရှင်လဲရေမျိုးကြီးကကောင်းနေပြီဒီရေမျိုးကြီးဒီစနစ်တစ်ခုပေါ့ဗျာမျိုးပေါင်းတစ်ခုလုံးကိုကျွန်တော်နေကအမြန်ဆုံးပဲကျွန်တော်နေကစတင်ထုတ်ပြီးတော့အကောင်းဆုံးလူရှာမယ
်အခုလိုဒေါက်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်မှာနိုင်ငံတော်ဧည့်သည်အဖြစ်ခံခံနာနာကြိုဆိုခဲ့တဲ့အပြင်နှစ်နိုင်ငံလုံးအကျိုးရှိဖို့အပြန်အလှန်သဘောတူညီချက်တွေရရှိခဲ့တယ်လို့ရွေးကောက်ပွဲမတိုင်ခင် NLD ဥက္ကဋ္ဌအနေနဲ့ဒေါက်ဆန်းစုကြည်ကိုတရုတ်နိုင်ငံကိုလာဖို့ဖိတ်ခေါ်ခဲ့တဲ့တရုတ်အစိုးရရဲ့ဆောင်ရွက်ချက်တွေကြောင့်အရင်စစ်အစိုးရကောင်းဆောင်တွေနဲ့ပဲအနီးကပ်ဆက်ဆံခဲ့တဲ့တရုတ်အပေါ်မြန်မာပြည်သူတွေရဲ့အစိုးမြင်မှုဟာတစုံတရာအတိုင်းအတာထိရော့ပါစေခဲ့တယ်လို့မြင်ကြောင်းဒေါက်တာခင်ဆောင်ဝင်းကပြောပါတယ
်။ဒီဝိုင်းနဲ့လုံးဝကဏ္ဍကြီးမကောက်ဘူး။ဒီ image perception ကြီးကမှလည်းကျွတ်ဖြစ်ကတော့ဒီဒေါက်တာသူကြီးကြီးကဟိုခြေလမ်းပေါ်မှာခြေလမ်းတစ်ခန်းလုံးကျွန်တော်ဒီစာရေးလက်ခံပါတယ်။ဒါပေမဲ့ဒီခြေလမ်းဆိုပြီးဒီအတိုင်းနဲ့ပေါ့လေဆက်လို့ကြိုက်တယ်အများကြီးလိုပါသေးတယ်။ဒီမှာဆုံးပေါ့သူကတော်တော်လေးကိုသူကအင်အားစိုက်ပြီးလုပ်နေတယ်။ကျွန်တော်လည်းသွားနေရတယ်ပေါ့။ဒါပေမဲ့ဒီစာကဘယ်လိုလဲမသိဘူးပေါ့လေ။ဒါပေမဲ့ဒီမှာကျွန်တော်ရှိရင်ကျေပညာတတ်တိုင်းဝိုင်းလိုပဲတိုင်းဝိုင်းလိုပဲကိုပြတ်ပြတ်မြေရဲထားပါအောင်ဆက်လို့မချင်းနောင်လေးရောက်တယ်ဆိုတော့ကျော်လေးကိုဒီကတော့ဆက်ပြီးမြင်းကြီးလေးတဲ့
ဩဂုတ်လ18ရက်နေ့ကနေ21ရက်နေ့အထိ5ရက်ကြာမြင့်တဲ့ချစ်ကြည်ရေးခီးစဉ်အတွင်းဒေါက်ဆန်းစုကြည်ဟာတရုတ်နိုင်ငံရဲ့ထိပ်ပိုင်းခေါင်းဆောင်တွေဖြစ်တဲ့သမရရှီကျင်းပင်ဝင်ကြီးချုပ်လီခတ်ချန်နဲ့တရုတ်အမျိုးသားပြည်သူ့ကွန်ဂရက်အမြဲတမ်းကော်မတီဥက္ကဋ္ဌကျန်းတယ်ကျန်းတို့နဲ့တီးခြားစီတွေ့ဆုံပြီးနှစ်နိုင်ငံမဟာဗျူဟာမြောက်ပူးပေါင်းဆက်ဆံရေးအတွက်အရေးပါတဲ့သဘောထားတွေကိုချမှတ်နိုင်ခဲ့ပါတယ်ရှင်။